တကဘာလုံးမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ 14.8 သန်းနဲ့တေဆုံးသူ 6,100 နီးပါးရှိလာတဲ့ချိန်မှာပဲကိုဗစ် -19 ကာကွယ်ဆေးစမ်းသပ်မှုတွေနဲ့ပတ်သက်လို့တိုးတက်မှုအလားအလာတွေရှိနေကြောင်းသုတေသနပညာရှင်တွေကပြောပါတယ်။ဗြိတိန်နိုင်ငံအောက်စဖို့တက်ကသူနဲ့ဗြိတိန်ဆွီဒင် AstraZeneca ဆေးကုမ္ပဏီတို့ပူးပေါင်းဆန်းသပ်နေတဲ့ကိုဗစ် -19 ကာကွယ်ဆေးနဲ့တရုတ်နိုင်ငံ CanSino Biologics ကုမ္ပဏီကဆန်းသပ်နေတဲ့ဆေးဒီအလားအလာရှိတဲ့ကာကွယ်ဆေးနှမျိုးကိုလူတွေနဲ့ဆန်းသပ်နေတာနောက်ဆုံးအဆင့်ကိုရောက်နေပြီဖြစ်ပါတယ်။ဒီဆေးတွေကလူခန္ဓာကိုယ်ထဲမှာရောဂါတိုက်ဖြစ်တဲ့ခုခံစွမ်းအားကိုတိတိတသားမြင့်တင်ပေးနိုင်တာကိုတွေ့ရှိရကြောင်းတင်းနာနေထုတ်ပြတဲ့ဆေးပညာရှင် The Lancet မှာဖော်ပြထားပါတယ်။တချိန်တည်းမှာပဲ American ဆေးကုမ္ပဏီ Pfizer နဲ့တွဲဖက် Germany BioNTech ကစမ်းသပ်နေတဲ့ COVID-19 ကာကွယ်ဆေးကလည်းတိုးတက်မှုအလားအလာကောင်းနေရှိကြောင်းမင်းကပြောပါတယ်။ Britain Oxford တက္ကသိုလ်နဲ့ Britain Student Oxford AstraZeneca ဆေးကုမ္ပဏီနှစ်ခုပူးပေါင်းပြီးတော့စမ်းသပ်နေတဲ့ကာကွယ်ဆေးကိုအများကအာရုံစိုက်နေကြတာပါ။ဒီဆေးကထိရောက်မှုရှိကြောင်းပြသထင်ပြီးတဲ့နောက်ခွင့်ပြုချက်ရရင်ကုမ္ပဏီအနေနဲ့ဆေးကိုဖြန့်ဖြူးဖို့နိုင်ငံအတော်များများနေလေသဘောတူစာချုပ်ချုပ်ဆိုထားပြီးဖြစ်ပါတယ်။အခုထိကုမ္ပဏီအနေနဲ့ကာကွယ်ဆေးနှစ်တန်းထုတ်လုပ်ပြီးသွားဖို့သဘောတူထားပြီးဖြစ်ပါတယ်။ဒီဆေးကို Britain, Brazil နဲ့တောင်အာဖရိကနိုင်ငံတွေမှာလူပေါင်း1000ကျော်နဲ့စမ်းသပ်ခဲ့တာဖြစ်ပြီးနောက်သတင်းသက်တွေအတွင်း American နိုင်ငံမှာလူ3000လောက်နဲ့စမ်းသပ်သွားဖို့စီစဉ်ထားတယ်လို့ The New York Times သတင်းစာကဖော်ပြထားပါတယ်ရှင်။